ကျောင်းနိုင်ငံကကိုရိုနာဗိုင်းရပ်စ်ကိုဆက်ခံထားရသူ4400ရဲ့ကျော်ရဲ့အချက်လက်တွေကိုထုတ်ပြန်ပါတယ်။ဒီကင်းကင်းအချက်လက်တွေအရကိုရိုနာဗိုင်းရပ်စ်သစ်ကူးစက်ခံရမှုအရေးအတွက်ရောချာလာတဲ့အနေအထားဖြစ်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO အကြီးအကဲ Tedros Adhanom ကတော့ဒီအခြေအနေကိုအထူးသတိထားဖို့လိုကြောင်းဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကတခြားဒေသတွေတခုမှဖြစ်လာတာမျိုးကူးစက်ပြန့်နှံ့မှုအလားအလာပြောင်းလဲသွားနိုင်တဲ့အကြောင်းပြောဆိုထားပါတယ်။ကျောင်းနိုင်ငံတွင်မှာဗိုင်းရပ်စ်ကူးစက်ခံပြသူတွေရဲ့94%ရာခိုင်နှုန်းကဟူးပေပြည်နယ်မှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုနှေးကွေးလျော့နေလာပြီဆိုတာကိုပြောဖို့စွန့်နေသေးတဲ့အကြောင်းဒါပေမဲ့လည်း COVID-19 ကိုခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအများစုကတော့အသက်ဆုံးရှုံးတဲ့အထိမဖြစ်နိုင်ဘူးဆိုတာကိုတရုတ်ရဲ့အချက်လက်တွေကပြတ်တနေကြောင်း WHO အကြီးအကဲကအခုလိုပြောပါတယ်
။ More than 80% of patients have mild disease.And will recover. In about 14% of
people, Luna 80 ya kai nong jaw ka yoga tait ma pyin tan me pyan le jam ma la chang 70 ya kai nong ga raw virus ku set khan ya mu chang pneumonia a so yaung ne a tet shu lan chang san ya pyatana bi a pa win yoga pyin tan chang Luna 900 kai nong lawk ga raw a tet an de so yin ya de a ni tha thi phit de lu WHO a chi kae ga pyo su twa la ba.ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေရဲ့နှစ်ရာခိုင်နှုန်းလောက်အသေးကျောက်ရှိပြီးအများဆုံးအန္တရာယ်ရှိသူတွေကတော့မူရင်းကျန်းမာရေးမကောင်းတဲ့လူကြီးပိုင်းတွေဖြစ်တယ်လို့လဲ WHO အကြီးအကဲကပြောဆိုသွားပါတယ်ရှင်